စ်ကောင်စီကမနစ်ကတည်းကဖမ်းဆီးထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်တာနာကိုချက်ချင်းပြန်လုပ်ပေးဖို့ဩစတြေးလျနိုင်ငံသားဝန်ကြီးကဒီကနေ့တင်းငွေတွေမှာတောင်းဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ယူခဲ့သူပေါမောက်ခတာနယ်စစ်အာဏာသိမ်းပြီးရပိုင်အကြံမှာအဖန်ခံခဲ့ရတာပါ။အမြင့်ဆုံးထောင်ဒဏ်14နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့မစ္စတာတာနယ်တရားရင်ဆိုင်နေရတာပါ။မတရားဖန်ဆီးခံရတဲ့ပေါမောက်ခတာနောင်ရင်ဆိုင်နေရတဲ့ဆွဲဆိုချက်အလုံးကိုကန့်ကွက်ပယ်ချသလိုသူ့ကိုချက်ချင်းပြန်လုပ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ရဲ့ကြေညာချက်မှာပြောထားပါတယ်။မစ္စတာတာနောင်ဖန်ခံထားတဲ့အပေါ်လူခွင့်ရေးအဖွဲ့တွေဘက်ကလည်းဆိုရင်းနေကြပါတယ်။အထူးသဖြင့်မစ္စတာတာနောင်ရဲ့ပြီးခဲ့တဲ့စက်တင်ဘာတရားရုံးကြားနာပွဲကိုဩစတြေးလျတန်ယုံကတွားရောက်တွေ့ခွင့်မရတဲ့နောက်ပိုင်းပေါ်ပြီးတော့အစိုးရလာကြတာဖြစ်ပါတယ်။တရားရေးလှုပ်ထုံလှုံနေတဲ့ပွင့်လင်းမြင်သာမှုဆိုင်ရာအခြေခံစံသတ်မှတ်ချက်တွေအရပမောက်ခတာနောက်ကိုသူ့ရဲ့ရှေ့နေနဲ့အချိန်မနှောင်းမဲတွေ့ခွင့်ပြုဖို့တရားရုံးကြားနာပွဲမှာဩစတြေးလျတာဝန်ရှိသူတွေစောင့်ကြည့်ခွင့်ရဖို့ဩစတြေးလျကမျှော်လင့်ပါတယ်လို့လည်းဝန်ကြီးဖိန်းကကြေညာချက်မှာပြောထားပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတန်ခတ်ဖို့လူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ HRW အပါအဝင်ဩစတြေးလျဒုက္ခသည်များဆိုင်ရာကောင်စီတို့ပါဝင်တဲ့ NGO ပူးပေါင်းအုပ်စုတွေကဩစတြေးလျအစိုးရကိုပြီးခဲ့တဲ့လမှာတောင်းဆိုခဲ့ကြပါတယ်။